မြန်မာနိုင်ငံမှာနောက်တစ်ကြိမ်ပါတီစုံရွေးကောက်ပွဲတွေကျင်းပတဲ့အခါတိုင်းရင်းသားဒေသတွေမှာလူမျိုးစုနိုင်ငံရေးပါတီတွေသာအဓိကထားရှင်ပြိုင်တာမျိုးလိုလားတဲ့အကြောင်းကိုတိုင်းရင်းသားမဟာမိတ်ပါတီတွေကပြောနေတာပါ။တိုင်းရင်းသားတွေရဲ့အခွင့်အရေးအတွက်ထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့ရည်ရွယ်ပြီးနိုင်ငံရေးပါတီကြီးတွေအနေနဲ့2015ရွေးကောက်ပွဲမှာလူမျိုးစုဒေသတွေမှာဝင်ရောက်ရှင်ပြိုင်နာတွေမလုပ်ကြဖို့တိုက်တွန်းလိုက်ကြတာပါ။ဒါပေမဲ့လည်းဒီတိုက်တွန်းချက်ဟာဒီမိုကရေစီအခြေခံတွေကိုဆန့်ကျင်ရာကျနေတယ်လို့အဓိကနိုင်ငံရေးပါတီကြီးတစ်ခုဖြစ်တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ကပြောလိုက်ပါတယ်။အပြည့်စုံကိုတော့ရန်ကုန်မြို့ကနေပြီးတော့ VOA သတင်းထောက်ကိုအောင်ရဲမောင်မောင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ပါတယ်။စစ်မှန်တဲ့တိုင်းသားစီးလုံးညီညွတ်ရေးတည်ဆောက်နိုင်ဖို့အတွက်ဆိုရင်2015ရွေးကောက်ပွဲမှာတိုင်းသားတွေကမဲဆန္ဒနယ်တွေမှာအင်အားကြီးပါတီတွေဝင်ရောက်ရှင်ပြိုင်တာကိုရှောင်ရှားကြဖို့လူမျိုးစုပါတီတွေကကြေညာချက်တစ်စောင်ထုတ်ပြန်လိုက်တာဖြစ်ပါတယ်။ဒါမှမဟုတ်တိုင်းသားတွေရဲ့အခွင့်အရေးတွေကိုအပြည့်အဝအကောင့်ထည့်ဖို့ပေးနိုင်မယ်လို့ National Brotherhood Federation လို့နာမည်ပေးထားတဲ့ညီနောင်တိုင်းသားများပါတီ Federation အဖွဲ့ကယုံကြည်ထားတဲ့အကြောင်းရခိုင်တိုင်းသားများတွတ်တဲ့ပါတီ RNDP ကဥဖေတန်းကပြောပါတယ်
။တိုင်းသားစီလုံးညီညွတ်ရေးကိုအမှားတရဒူလာပါလိမ့်။နောက်ချစ်ပါမီထွတ်တော်ရေးကောက်ပွဲများတဲ့အားကြီးပါတီများကသူငယ်စုတိုင်းရင်းသားများမဲဆန္ဒနယ်မြေများတွင်ဝင်ရောက်ရှင်ပြိုင်အရေးကဖြစ်မှုလုံးဝဆုံးရှုံးရန်တုံ့
ဒါပေမဲ့လည်းပါတီစုံစနစ်တရက်မှာလွတ်လပ်တဲ့ရှင်ပြိုင်ခွင့်တွေရှိရမှာဖြစ်တာကြောင့်ဒီလိုသဘောထားဟာဒီမိုကရေစီအခြေခံတွေနဲ့ကန့်ညီပါမလားဆိုပြီးဘေးကွန်းထုတ်တာတွေလည်းရှိနေကြတာပါမြန်မာနိုင်ငံကအဓိကအတိုက်ခံနိုင်ငံရေးပါတီကြီးတစ်ခုဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့အတွင်မူဦးညွန့်ဝင်းကတော့ဒန်းတူယူတူရှင်ပြိုင်ခွင့်ရှိတဲ့နယ်လို့ရှုမြင်ပါတယ်
လုပ်တယ်မလုပ်ဘူးဆိုတာသူတို့ပါတီရဲ့တီးကြားအယူဆအဆုံးချက်ပဲအဲသူတို့ဘယ်ပုံမှာအခြေခံလဲမသိဘူးအဲ့ဒါကတော့ဒီမိုကရေစီရေးနဲ့သိအကျုံးမဝင်ဘူးထင်တယ်ဒါဒီမိုကရေစီနီးကြဆုံးဖြတ်တာမျိုးလို့ကျွန်တော်တို့မြင်ဆောက
်လက်ရှိချိန်မှာတော့လွတ်တော်ထဲမှာအင်အားကြီးနှစ်ပါတီအဖြစ်အာဏာရအစိုးရပါတီဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဗမျိုးရေးပါတီနဲ့2012ဂျာဗေရွေးကောက်ပွဲမှာလက်လက်မဲဆန္ဒနယ်မြေတွေအားလုံးမှာအနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့ကလွှတ်တော်ကိုယ်စားလှယ်အင်အားများစွာနဲ့ပြည်သူ့လူထုအမျိုးသားလွှတ်တော်တွေမှာနေရာရထားကြတာပါ။တိုင်းရင်းသားလူနည်းစုဒေသတွေမှာတိုင်းရင်းသားပါတီတွေကပဲရွေးကောက်ပွဲဝင်ပြီးတော့အင်အားကြီးပါတီတွေရွေးကောက်ပွဲဝင်မှာကိုမလိုလားဘူးဆိုတာဟာလူနည်းစုတိုင်းရင်းသားတွေရဲ့ရင်တွင်းခံစားချက်အမှန်ဖြစ်တယ်လို့ရှမ်းတိုင်းရင်းသားမြတ်ဒီမိုကရက်တစ်ပါတီကအထွေထွေအတွင်းမူဦးဆိုင်လှကျော်က VOA ကိုအခုလိုပြောပါတယ်
။ဒါတော့အမှန်ဆိုနိုင်ငံရေးလမ်းစဉ်ကြဒီမိုကရေစီအနေနဲ့ကြည့်ရင်တော့လည်းဒါကျင်းရတဲ့ကိစ္စတော့မဟုတ်လေဒါကျွန်တော်လည်းတဘောပေါက်နားလည်ပါတယ်သို့တော်လည်းပဲကျွန်တော်ကတိုင်းသားရဲ့ဒါရင်းနှီးခံစားချက်အမှားတော့ဒီလိုပဲရှိနေတာဟုတ်ကိုယ်စီလာတာတော့ဟိုမလိုလားတော့အမှားမဟုတ်ပါဗျာဒါဒီမိုကရေစီနေ့တော့မကြောက်ဘူးလေ
ညီနောင်တိုင်းရင်းသားပါတီများ Federation NBF ဟာပြည်ရင်းခြေဆိုင်တိုင်းရင်းသားပါတီတွေနဲ့စုဖွဲ့ထားတဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ် NBF မှာပါဝင်တဲ့တိုင်းရင်းသားပါတီတွေကတော့ရခိုင်တိုင်းရင်းသားများ Democratic Party ရှမ်းတိုင်းရင်းသားများ Democratic Partyမွန်ဒီတာလုံးဆိုင်ရာဒီမိုကရက်တစ်ပါတီ၊ရှမ်းအမျိုးသားပါတီ၊ဖလုံစဝေါ်ပါတီ၊အင်းအမျိုးသားပါတီ၊ကရင်အမျိုးသားပါတီတို့နဲ့ဖွဲ့စည်းထားတာဖြစ်ပါတယ်။ညီနောင်တိုင်းရင်းသားပါတီများ Federation NBF ကစစ်လေးချိန်မြောက်သဘောထားညီညာချက်မှာစစ်မှန်တဲ့ပြည်ရင်းရဲကိုပါဝင်ဆောင်ရွက်တဲ့အဖွဲ့အစည်းအလုံးကတမာတမက်ကြကြဆောင်ရွက်ဖို့တိုင်းရင်းသားဒေသတွေမှာကြီးမားလာတဲ့မူရစေဝပြဿနာကိုပြည်ရင်းပြည်ပအင်အားစုတွေနဲ့လက်တွဲပြီးဖြေရှင်းဖို့အစိုးရကသတ်မှတ်ပြောကြားလာတဲ့တိုင်းရင်းသား135မျိုးဆိုတာကိုတိတိကျကျကြောက်ယူဖို့နဲ့မကြသေးခင်ကတမရဦးသိန်းစင်ရဲ့ချင်းပြည်နယ်ခီးစဉ်နဲ့အချိန်ကိုက်ပြီးတော့အစိုးရပိုင်သတင်းစာမှာဖော်ပြခဲ့တဲ့ပီမိုးနေရဲ့စောင်းမမှာပါတဲ့ကရင်ရိုင်းချင်းရိုင်းဆိုတဲ့စကားအသုံးတွေကိုပြန်လည်ဖော်ပြတဲ့အတွက်ရှုံချကြောင်းဆိုပြီးတော့ကြေညာချက်မှာထုတ်ပြန်ခဲ့တာဖြစ်ပါတယ်။လက်ရှိချိန်မှာလွတ်တော်တွင်ကိုယ်စားလှယ်အများဆုံးနေရာကိုပြည်ခိုင်မျိုးပါတီကရယူထားပြီးတော့နံပါတ်1နေရာမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နံပါတ်3နေရာမှာကြားပြူပါတီလို့လူသိများတဲ့ရှမ်းတိုင်းရင်းသားမြတ်ဒီမိုကရက်တစ်ပါတီနံပါတ်4နေရာမှာတိုင်းရင်းသားစီလုံးညီညွတ်ရေးပါတီနဲ့နံပါတ်5နေရာမှာတော့ရခိုင်တိုင်းရင်းသားမြတ်ဒီမိုကရက်တစ်ပါတီတို့ကအင်အားအများဆုံးပါတီတွေဖြစ်နေလွှတ်တော်မှာအသီးသီးရပ်တည်နေတာကိုတွေ့ရပါတယ်ခင်ဗျာ